ကချင်းပြည်နယ်နန်းစံရံကျေးရွာကစစ်ဆောင်ပြည်သူတို့ကဒီရက်ပိုင်းတွေအတွင်းနေရပြန်လာခဲ့ကြသလိုတပ်မတော်ဘက်ကစစ်ဆောင်တွေပြန်လာနိုင်ရေးအတွက်စတင်ပြောရတဲ့ဆိုင်နေရေးဖြစ်ပါတယ်။ကချင်းငင်းရဲ့အကျိုးဆောင်အဖွဲ့ PCG ကတပ်မတော်နဲ့ကချင်းလူလက်ရေးအဖွဲ့ KRU တို့ကြားစစ်ဆောင်တွေနေရပြန်ရေးအတွက်တွေ့ဆုံဆွေးနွေးနိုင်ဖို့ကြားဝင်နှိမ့်နိုင်ပြီးတော့ကချင်းနိုင်ငံရေးခေါင်းဆောင်တို့ကတော့လာမယ့်နှစ်လလောက်မှာစီစဉ်တဲ့အကြောင်းကိုဖော်နိုင်မယ်လို့မျှော်လင့်ထားကြပါတယ်။ပြည်သူကတော့ဇူရီမြန်မာပိုင်းတွင်တော့ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဝိုင်းမော်မျိုးနဲ့မြကြီးလာပမောကာလန်ဘေးကနမ်ဆိုင်ရရွာသားချို့ဟာဒီလ20ရက်နေ့လောက်ကနေရကိုပြန်လာတာတွေရှိခဲ့ပြီးတမ်တော်ကလည်းဒီလ21ရက်နေ့ငင်းချမ်းရေးဆိုင်ရာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာစစ်ဆောင်တွေနေရပြန်ရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ပါတယ်စစ်ဆောင်တွေနေရပြန်လာချိန်မှာတမ်တော်ကလည်းမိုင်းရှင်းလင်းတာတွေဆောင်ရွက်နေကြောင်းကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအေရှန်ဆောင်အောင်ကအခုလိုပြောပါတယ်
အေကောင်စု18စုရောက်နေတယ်လို့ကြေရတယ်။အဲနမ်ဆန်ရန်ရွာဆိုတော့အရင်တော့အင်းချေ2000ကျော်ရှိတဲ့ရွာကြီးပေါ့နော်။အခုက18အိမ်ပဲ။ဘာလို့အဆုံးလာတဲ့လူတွေ။အခုလာနေတဲ့လူတွေကတော့အိမ်လဲနည်းနည်းပွားပွားပြင်ရတဲ့လူတွေတော့ပဲလာသေးတယ်ပေါ့။အိမ်ကြီးအများကြီးတက်သွားတဲ့ဟာတွေတော့အဲ့ဒါတွေကလာရင်လည်းဘယ်မှာနည်းနည်းနေရာလည်းမရှိဘူးပေါ့နော်။အဲနမ်ဆန်ရန်အဲရွာထဲမှာတမ်းတော်ထောင်ထားတဲ့ဟာတွေကရှင်းပြီလို့တော့ပြောပါတယ်မပကတဲ့မောင်လေးတို့ပဲကျွန်တော်ပြောပြတယ်။ကျန်တဲ့ဟာတော့အခုတော့မလုပ်နိုင်သေးဘူး။ဒါနှစ်ဖက်ညှိနှိုင်းခြင်းမှလောရတဲ့အလုပ်တွေအများကြီးရှိနေတယ်
။စစ်ဆောင်တွေနေရပြန်ရေးအတွက်ကျန်းတော်နဲ့ KRA တွဲဆုံဆွေးနွေးနိုင်ဖို့အတွက် PCG ကကြားဝင်ညှိနှိုင်းနေကြောင်းလည်းဦးအင်ရှန်ဆောင်အောင်ကဆက်ပြောပါတယ
်။အချိန်ကတော့ပြောလို့မရသေးဘူး။ဘာလို့လဲဆိုရင်အခုညှိနှိုင်းနေသေးပေမလို့ညှိနှိုင်းတယ်ဆိုတော့ကျွန်တော်ကြားထဲမှာတို့သွားဒီသွားနဲ့ညှိနှိုင်းပေးနေတာပဲရှိသေးတယ်။သူတို့နှစ်ဖက်ကတွေ့ဆုံပြီးမှညှိနှိုင်းတဲ့အချက်မရောက်သေးဘူး။ဟုတ်ကဲ့ဟုတ်ကဲ့တွေ့ဆုံဒီဘက်တွေ့ဆုံကရောက်ပြီးနေတဲ့အနေအထားမျိုးပဲရှိပါတယ်။ KO ဘက်ကတော့ဒီ IDDD NM ကျန်လာရေးကိုသူကညှိနှိုင်းလူလာတာပေါ့နော်။အဲညှိနှိုင်းလူလာတယ်ဆိုတော့သူရဲ့မူဝါဒအထက်မှာဟုတ်ပြီ။
ကချင်နိုင်ငံရေးကောင်းဆောင်တစ်ဦးဖြစ်တဲ့ဒေါက်တာတူးကြကတော့ဇန်နဝါရီလအတွင်းမှာနှစ်ဖက်ဆွေးနွေးနိုင်ပြီးနှစ်လည်မတိုင်ခင်မှာအဆင်ပြေလာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။အဲဒီဆာဝေဒဆာဆာသစ္စာဒုတိယပတ်လို့ဆိုရှင်သူတို့ရှင်းပြပြသေးကြတယ်။အဲဒီတော့ကျွန်တော်ဝယ်ဆိုင်ကြရဲမတ်စီကြပါတော့အဖြေဖြစ်လာလိမ့်မယ်လို့ထင်တယ်လေ။ဒီကမတော်ဆက်ကိုလည်းလည်းမတိုင်တော့အဲဒါဒီရတဲ့အဆင်ပြေလာလိမ့်မယ်အဲ့ဒီမြို့ကြီးကိုပြတော့ဒုနေလာတင်တာအများကြီးတိတာလာတယ်မလို့နော်ဟုတ်ကဲ့ကျွန်တော်ကအကောင်းဆုံးပဲပြင်ပါလေဒီ29အထက်ဒီဟာတော့ဒီပေါ်လာလိမ့်မလို့ဖြစ်နေလေ
ကျမောင်နဲ့ဆွေးနွေးမဲ့အခြေအနေကိုမေးမြန်းဖို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူးချင်းတော်ဘူးကိုဆက်သွယ်ခဲ့ပေမယ်ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးအမည်မဖော်လို့တဲ့ KIO ရဲ့တာဝန်ရှိသူတဦးကတော့စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်ကျန်းကုန်နဲ့ဆွေးနွေးဖို့ရှိတယ်လို့တရားတဲ့သဘောတူညီချက်တွေရရှိပြီးမှသာပြန်လည်ပို့ဆောင်ရေးကိုဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ်။ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်နှစ်လပိုင်းလောက်ကစတင်ပြီးကျန်းကုန်နဲ့ KIO အကြားမှာတိုက်ပွဲဖြစ်ပွားတာတွေညှော်နေလာသလိုဒီလပိုင်းတွေအတွင်းမှာတော့လုံးဝနေပါရပ်ဆိုင်နေခဲ့ပါတယ်။ဒီလ21ရက်နေ့ကထုတ်ပြန်တဲ့တမ်တော်ရဲ့ငင်းကြဲရေးဆိုင်ရာကြေညာချက်မှာတချင်းပြည်နယ်မှာအခြေစိုက်တဲ့မြောက်ပိုင်းတိုင်းစစ်ထံကကျုံနဲ့အခြားစစ်တိုင်း၄တိုင်းကနေမြေမှာစစ်ရေးလှုပ်ရှားမှုတွေကိုလေးလကြာရပ်ဆိုင်ချောင်းနဲ့စစ်ဆောင်ပြည်သူတွေနေရရင်းပြန်နိုင်ရေးအတွက်တမ်တော်ကကူညီဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။